ရက်ဆက်စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့ဒုတိယဝန်ကြီးအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတချို့ကိုအဂရိလိုက်စားမှုဆွဲချက်နဲ့စုံစမ်းစစ်ဆေးနေတယ်လို့အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်။ရက်ဆက်ထုတ်လုပ်ရေးအတွက်လုပ်ငန်းကုမ္ပဏီတင်တာခေါ်တာနဲ့ပတ်သက်နိုင်တယ်လို့သတင်းတွေထွက်ပေမဲ့အသေးစိတ်ကိုတော့တိကျတည်ပြနိုင်ခြင်းမရှိသေးပါဘူး။ VOA သတင်းတောက်ကိုဇော်ထက်စုံစမ်းမေးမြန်းတင်ပြထားပါရရှင်။
အာဂဒီဆူဆွဲချက်ဒီနဲ့ပတ်သက်လို့အာဂဒီလက်ဆောင်မှုတပ်ဖြတ်ရေးကော်မရှင်ကနေလျှက်ဆက်စွန့်ရင်ပြောင်စုဝင်ကြီးဦးဝင်းခိုင်ဒုဝင်ကြီးဒေါက်တာထွန်းနိုင်ပါဝင်သက်ဆိုင်ရာဌာနညွှန်ကြားမှုအဖွဲ့ဝင်တွေကိုပါစစ်ဆေးနေကြောင်းကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။အသိစိတ်ကတော့အာဂဒီကော်မရှင်ရဲ့စစ်ဆေးရေးအဖွဲ့ကြီးစစ်ဆေးပြီးသတင်းထုတ်ပြန်မှာပဲသိနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစိုးတင်က VOA ကိုအခုလိုပြောပါတယ
်။ဒီလိုစစ်ဆေးတွေးကြည့်ချက်တွေကတော့စစ်ဆေးတဲ့အဖွဲ့ကမတင်ပြသေးတော့လို့အဲ့စစ်တဲ့အဖွဲ့ကပဲဟိုကော်မရှင်အစည်းအဝေးမှာတော့အစီအကံစာတင်နေပြန်အခုအထိတော့မတင်သေးဘူးပြစစ်ဆေးသေးပါပဲဟိုတက်ဆိုင်တဲ့လူကတော့ကျွန်တော်ကတော့အကုန်လုံးမကြအောင်တော့ဆေးရတယ်ပြကျွန်တော်အမှန်တော့ကျွန်တော်ကြာတရားဝင်မထုတ်သေးဘူးပြကျွန်တော်လုပ်ငန်းအဲ့ဒါလေးအဲ့လိုလေးတွေရှိနေလို့ကျွန်တော်မထုတ်ပြန်သေးတာထုတ်ပြန်ရင်တော့အကုန်လုံးပုံမှာပေါ့လေ
ပြောင်စုဝင်ကြီးဦးဝင်းခိုင်ဟာလက်ရှိမှာကျန်းမာရေးအကြောင်းပြချက်နဲ့စိတ်ခွင့်ယူထားရလို့လျှက်ဆက်စွမ်းရင်ဝင်ကြီးဌာနအကြီးအကဲရရှိတူပြောဆိုတာကိုဒေတာတွင်းသတင်းတစ်ခုကကိုးကားဖော်ပြထားပါတယ်အာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကတော့ဥပဒေပုံမှန်20ကာကြီးရဆိုရင်စစ်စိမ်းနေစဲကာလမှာတရင်ကိုလှည့်ဝတ်ထားရှိကြောင်း VOA ကိုပြောပါတယ်။လျှက်စင်းနဲ့စွိုင်းဝင်းကြီးဌာနပြောင်စုဝင်ကြီးဦးဝင်းခိုင်ဒူးဝင်ကြီးဒေါက်တာထွန်းနိုင်ပြီးတော့သူတို့ဇနီးရေဖြစ်တဲ့ဒေါ်လှလှမှုဒေါ်တင်းတင်းမော်တို့ရဲ့ငွေစည်ရင်းတွေပြည်တွင်းဗန်တွေမှာအထာချင်းရှိမရှိကိုစုံစမ်းပေးဖို့အာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဗဟိုဗန်ကိုဇူလိုင်9ရက်နေ့စွဲနဲ့အကြောင်းကြားထားရစွာလူမှုကွန်ရက်တွေပေါ်မှာတွေ့နေရပြီးဗဟိုဗန်ကလည်းဗန်တွေကိုဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းပြန်ကြဖို့စပို့ထားရလို့လည်းသိရပါဗျ။ဗဟိုဗန်ကညွှန်ကြားရေးမှူးချုပ်ဒေါ်တင်မိုးမိုးကို VOA ကဆက်သွယ်လို့မရတာကြောင့်သိကြအတည်ပြုလို့မရသေးပါဘူး။အခုလိုစုံစမ်းစစ်ဆေးမှုကြီးဖြစ်လာတာဟာတဘာဝတက်ငွေ LNG ကနေလျှက်စစ်ထုတ်ဖို့လိုလားတဲ့ကုမ္ပဏီတချို့ကိုတင်တာမခေါ်ဘဲဝန်ကြီးဌာနဆုံးဖြတ်ချက်နဲ့လုပ်ပိုင်ခွင့်တွေချပေးခဲ့ပြီးရဲ့နောက်ပိုင်းမှာဖြစ်ခဲ့တာပါ။ဒီကုမ္ပဏီတွေထဲမှာနှုတ်ထွက်သွားရဲ့အရင်စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့ဇနီးပါဝင်တွေရဲ့ Superring ကုမ္ပဏီလည်းပါပါတယ်။စူပါရင်းကုမ္ပဏီနဲ့ပြည်အောင်စုဝင်ကြီးဦးဝင်းခိုင်ပိုင်နဲ့ UE မြန်မာကုမ္ပဏီဟာပူးပေါင်းထားရလို့ကြားထားကြောင်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မင်းက2018ဇူလိုင်4ရက်လွှတ်တော်မှာပြောခဲ့တာပါ။မကြသေးခင်ကလည်းလျှက်စစ်စွန့်ရင်ဝင်ကြီးဌာနဟာပြည်သူကိုအရှုံးခံပေးနေရတဲ့လျှက်စစ်ကိုအကြောင်းပြပြီးမီတာကားကိုဇူလိုင်1ရက်ကစပြီးတိုးကောက်မယ်လို့ကြေညာခဲ့တဲ့အပေါ်မှာလည်းပြည်သူတွေကြားမှာဝေဖန်မှုကြီးရှိခဲ့တာပါ။အာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်အနေနဲ့အာဂဒီလိုက်စားမှုတပ်ဖြတ်ရေးမှာအစိုးရအစစ်မြေတောင်းရှိသူတွေကိုစုံစမ်းအရေးယူခဲ့ရဆိုရင်တနင်္လာရီတိုင်းဝန်ကြီးချုပ်ကိုဖမ်းဆီးအရေးယူခဲ့ရနောက်ဆုံးအချိန်မှာပြည်အောင်စုအစစ်ဝန်ကြီးတွေကိုတော့အာဂဒီလိုက်စားမှုစွဲချက်တွေနဲ့အရေးယူခဲ့ရမျိုးမရှိသေးပါဘူး။ရာထူးကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းကိုစုံစမ်းစစ်ဆေးခဲ့ရမျိုးရှိပေမဲ့စွဲချက်တွေအရေးယူနိုင်တာတော့မရှိခဲ့ပါဘူး။အခုလျှက်ဆက်စွန့်ရင်ဝန်ကြီးကိုအာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစစ်ဆေးနေရဆိုတာနဲ့ပတ်သက်လို့တော့အစိုးရဘက်ကတစုံတရာထုတ်ပြန်ပြောဆိုရမျိုးမရှိသေးပါဘူး။